အမေရိကန်နိုင်ငံအနေနဲ့မြန်မာအပါဝင်မဲခေါဒေသနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးကိုစတင်လိုက်ပြီးအကူအညီတွေတိုးပေးဖို့အမေရိကန်ဘက်ကကြေညာလိုက်ပါတယ်။မြန်မာ၊ထိုင်း၊လာအို၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေပါဝင်တဲ့ဒီမဲခေါနိုင်ငံများမိတ်ဖက်အဖွဲ့အတွက်ကိုယ်ပိုင်ရည်တည်ရေးစီးပွားရေးလွတ်လပ်ဖို့ကောင်းမွန်တဲ့အုပ်ချုပ်ရေးဖြစ်ဖို့နဲ့စင်ဆက်မပြတ်တိုးတက်မှုတွေရဖို့အမေရိကန်လွှတ်တော်နဲ့ပေါင်းပြီးကူညီပို့ပေးသွားမယ်လို့အမေရိကန်အစိုးရကဆိုပါတယ်။2009ခုနှစ်ခေတ်ကနေစတင်လာခဲ့တဲ့အမေရိကန်ရဲ့ဒီမဲခေါဒေတာပူပေါင်းဆောင်ရွက်မှုမှာအမေရိကန်နိုင်ငံကြ ాయి ဝန်ကြီးဌာနနဲ့ USAID လို့ခေါ်တဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအကူအညီအဖွဲ့တို့ကနေဒေါ်လာ 3.5 ဘီလီယံကိုဒီနှစ်ထဲထောက်ပံ့ပေးခဲ့ပါတယ်။ဒီအကူအညီတွေထဲမှာကျန်းမာရေးအတွက် 1.2 ဘီလီယံ၊စီးပွားရေးဖွံ့ဖြိုးဖို့ဒေါ်လာ 934 သန်း၊ငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ဒေါ်လာ 616 သန်း၊လူ့အခွင့်အရေးနဲ့အုပ်ချုပ်ရေးအတွက်928သန်းပညာရေးနဲ့လူမှုဝန်ဆောင်မှုတွေအတွက်185သန်းနဲ့လူသားချင်းစာနာမှုအကူအညီတွေအတွက်165သန်းပါဝင်ပါတယ်။တကယ်တော့တရုတ်နိုင်ငံနဲ့နှိစက်မှုရှိတဲ့ဒီအာဆီယံအတွင်းမဲခေါင်ဒေသနိုင်ငံတွေမှာလူသားရေးမြင့်တဲ့လမ်းပန်းဆက်သွယ်ရေးဆောင်ရွက်တွေတိုးမြှင့်ဖို့နောက်စွန့်ရင်တဲ့ရေကြောင်းလုံခြုံရေးအတွက်ပါတိုးမြှင့်ဆောင်ရွက်သွားဖို့ရှိတယ်လို့ဒီအမေရိကန်မဲခေါင်မိဘကြီးညာချက်မှာဖော်ပြထားပါတယ်ခင်ဗျ။